င်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဂျူလိုင်မျိုးပါရှင်။ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးစစ်တွေမျိုးဓားပိုင်ဒုက္ခတွေစခန်းမှာနေထိုင်တဲ့လုံခြုံရေးအရာနာမည်မဖော်လိုတဲ့ရိုဟင်ဂျာတအူးရင်ဖွင့်လာတဲ့အကြောင်းကိုတင်ပြပေးပါမယ်။ကျွန်တော်ကဓားပိုင်ဈေးအနီးမှာဈေးရောက်လာတာ9နှစ်ရှိပါပြီ။2022ခုနှစ်တလပိုင်းကစပြီးတော့စီပင်ကဈေးကောက်ခ900ပေးရမယ်ဆိုပြီးတော့တောင်းလာပါဗျ။မပေးရင်ရဲနဲ့စစ်သားတွေခေါ်လာပြီးတောင်းမယ်လို့လဲချိန်ချောက်ပါတယ်တဲ့ကျွန်တော်ကဈေးနဲ့နမိတ်မှာရောင်းတာမဟုတ်ပဲဈေးနဲ့နှစ်မိုင်လောက်ဝေးတဲ့နေရာမှာရောင်းတာပါရောင်းလာတဲ့9နှစ်အတွင်းလဲဈေးကောက်ခဆိုပြီးတော့တစ်ခါမှမပေးခဲ့ရပါဘူးပြီးတော့ရိုဟင်ဂျာဒုက္ခသည်တယောက်အနေနဲ့ WFP ကပေးတဲ့အစားနဲ့ရိတ်ခါပိုးတစ်လ16,000နဲ့ဈေးရောင်းရတဲ့ငွေလေးပဲသုံးဖို့ရှိတာပါမိသားစုဝင်9ယောက်ကိုရှာကျွေးနေရတဲ့ကျွန်တော်အတွက်ဈေးကောက်ခတရက်900ပေးဖို့ဆိုတာခက်ခဲလွန်ပါတယ်ဒီဆောင်ကို RFA ပေးစာပြန်စာကတဆင့်တင်ပြပေးပါဆိုပြီးတော့ဆက်သွယ်ပြောပြလာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နွယ်ဖုန်းနံပါတ် 0392235428 ကိုဆက်သွယ်နိုင်ပါတယ
်အခုဆက်ပြီးတော့တင်ပြပေးချင်တာကတော့ကုတ်ခိုင်ဒေသခံတအူးပေးပို့ထားတဲ့စာပါမင်္ဂလာပါ RFA ကျမကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တဲကရွာတရွာကပါကျမတို့ရွာဟာစစ်တပ်ရောဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုပါလှုပ်ရှားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်ကျမတို့စစ်ပေးရှောင်နေရတာနှစ်ပေါင်း20ရှိနေပါပြီအခုဆိုဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကနှစ်စဉ်နှစ်တိုင်းရွာတွေကိုဝင်ဆက်ကြီးကောက်နေပြီးတော့နောက်တစ်ဖွဲ့ကတော့ရွာတွေကိုဝင်ပြီးလူတွေကိုတောင်းခံနေပါတယ်တဲ့စနနစ်နဲ့အထက်အသက်မပြည့်သေးတဲ့ကလေးကြားမမရွေးလိုက်လံတောင်းခံနေတာပါအခုဆိုရွာထဲကအသက်မပြည့်တဲ့ကလေးရောလူငယ်အမျိုးသမီးအမျိုးသားတွေပါရွာထဲမှာမနေရဲပဲမြို့ပေါ်ကိုတင်းချောင်နေရပါတယ်ဒါကိုသက်ဆိုင်ရာတာဝန်ရှိသူတွေသိစေချင်လို့ RFA အနေနဲ့တင်ပြပေးဖို့တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလို့ဆိုရင်တော့ RFA ဘာမှမရှိရဲ့Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါတယ်ခင်ဗျာ
အခုတခါလုံချုံရေးအရာအမည်မဖော်လိုသူပြည်မြို့ကန်တဦးပေးပို့လာတဲ့စာကိုတင်ပြပေးပါမယ်ပြည်မြို့မှာမီတာက17လစာကိုပေါင်းပြီးတော့ကောက်နေပါတယ်ဆိုပြီးမီတာဆောင်ဖို့တန်းစီနေရတဲ့ပုံတွေနဲ့အတူပေးပို့လာတာပါဒီစာထဲမှာတော့ကျွန်တော်တို့ကိုမီတာယုံကမီတာက17လစာတခါတည်းအကြိမ်ဆောင်ခိုင်းပါတယ်။မဆောင်ရင်မီတာကိုလာဖြုတ်ပါတယ်တဲ့။မီတာကအကြိမ်ဆောင်ပြီးမှပြန်လာတက်ပေးပါတယ်။17လစာဆိုတော့ကျွန်တော်အိမ်ဆိုရင်48,000လောက်ကျပါတယ်။ခွဲပြီးဆောင်မယ်ဆိုရင်လည်းမရပါဘူး။1,000ကျန်2,000ကျန်လာဖြုတ်မယ်လို့မီတာယုံကပြောပါတယ်တဲ့။တခါတည်းအကြိမ်ဆောင်ဖို့ကြတော့ဒီခကြီးထဲမှာအခက်အခဲတော့ရှိတာပေါ့ခင်ဗျာဆိုပြီးတော့ RFA ကိုရင်ဖွင့်လာတာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ရဲ့ပေးစာပြန်စာခံထားကိုစာရီပေးပို့ခြင်းရင်တော့ပြောပြခြင်းတဲ့အကြောင်းအရာတွေအချက်အလက်တွေကို RFA Burmese ရဲ့ Facebook Messenger ကနေပြီးတော့လည်းပေးပို့လို့ရပါတယ်ဒါမှမဟုတ်ရင်လည်း rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 0392235418 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်